မောင်နှမ်းဒေသမှာပင်ကလေးကျေးရွာအစမတန်များပြားနေတာကြောင့်တိုင်ရင်သားကျေးရွာတွေတိုးချဲ့မဲ့အစိုးရရဲ့စီမံကိန်းဟာလက်ရှိဖြစ်နေတဲ့ပြည်ပခါတွေပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်လို့တုံ့တက်နေကြပါတယ်။ကျေးရွာတွေတိုးချဲ့တာမှာလုံခြုံမှုနဲ့စီးပွားရေးပြည်လည်ဖို့ကိုလည်းလှုပ်ဆောင်ပေးမှသာအဆင်ပြေနိုင်မယ်လို့ထောက်ပြထားတယ်လည်းရှိပါတယ်။ဒါပြင်အစိုးရအနေနဲ့နိုင်ငံသားဖြစ် ဒီစီမံကိန်းဟာနှစ်ပေါင်း20ကျော်အတွင်းပထမဆုံးအချိန်လှုပ်ဆောင်ခဲ့တာဖြစ်ပြီးဒီနှစ်ထဲမှာစတင်အကောင့်ထည့်ဖော်မယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကရခိုင်ပြည်နယ်ကိုသတင်းရယူဖို့အစိုးရကရွေးချယ်စီလွတ်လိုက်တဲ့ပြည်တွင်းပြည်ပသတင်းဌာနကသတင်းတောက်တွေကိုပြောဆိုထားပါတယ်။ ကျေးရွာတိုးချဲ့တဲ့အစီအစဉ်ကိုခုချိန်ထိတော့တိတိကျကျမသိရသေးပါဘူး။ပြည်내အစိုးရဘိုင်းကိုဆက်သွယ်မေးမြန်းလာမှာတော့အမီးမဖော်လို့တဲ့တာဝန်ရှိသူတဦးကတိုင်းရင်းသားကျေးရွာတွေတိုးချဲ့ရေးဘိုင်းကပြည်အောင်စုအစိုးရပြည်ရေးဝန်ကြီးဌာနလက်အောက်ကနယ်စပ်ရေးရာဝန်ကြီးဌာနဘက်ကတာဝန်ယူချမှတ်ပေးမှာဖြစ်ပြီးလက်ရှိအချိန်ထိတော့ပြည်내အစိုးရဘိုင်းမှာဒီကိစ္စကိုဆွေးနွေးမှုမရှိသေးဘူးလို့ သူကပြောပါတယ်။ဒါပေမဲ့မောင်နှောဒေတာကန်တွေကိုဆက်သွယ်မေးမြန်းရမှာတော့ဒီလိုလှုပ်ဆောင်ဖို့စီစဉ်နေတဲ့ဆိုတာကဟုတ်မှန်ကြောင်းနဲ့ခရိုင်အုပ်ချုပ်ရေးဘက်ကစတင်ကကျေးရွာတိုးချဲ့ရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေပြီလို့ပြောပါတယ်။မောင်နှောဒေတာကန်တဦးဖြစ်တဲ့ဦးဟန်မောင်ကတော့အစိုးရရဲ့လှုပ်ဆောင်ချက်ပေါ်မှာထောက်ခံပြောဆိုခဲ့ပေမဲ့လက်ရှိမောင်နှောဒေတာမှာကြုံတွေ့ ဲ့လိုဖြစ်တယ်။ရွေးကြတာအရင်နေ့လိုသိနေရှိနေတာပေါ့
ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဥက္ကဋ္ဌဦးကျော်မင်းကတော့အစိုးရရဲ့လှုပ်ဆောင်မှုအပေါ်အခုလိုဝေဖန်ထောက်ပြလိုက်ပါတယ်
အဲ့တော့မောင်တော်တဲ့တားမှာစစ်စေရနဝန်ကြီးဘက်ပင်္ဂလိရှိတဲ့ဒီပင်္ဂလိဒီဆိုတဲ့လူတွေကလူနေစုဖြစ်အောင်ဆိုတော့အများကြီးလောက်ရမှာပါမောင်တော်ကမသတ်ပြရမယ်မင်းပြောရမယ်တော့မပြောနိုင်ရင်လောက်ရမယ်ဒါတည်းလောက်လာတာကြာပါပြီနောက်ကဘာတွေများလုံးမယ်ဆိုတာကျွန်တော်တို့မသိဘူးဒီကိစ္စတွေဟာလောပင်္ဂလိစမ်းစင်ရေးကိစ္စဖြစ်နေတယ်ဆိုတာပဲပေါ်လွင်တယ်တစ်ဖက်ကဦးတော်ကအကြံပေးတမားတွေတောင်းကြလာမှာကိုလည်းမလိုတော့ဘူးဒီတက်ကြလာသုဒ္ဓနာပြုစီအသေးစားပြုလို့မယ်လို့ဒီနိုင်ငံရေးပါတီတို့ကလည်းပြောခြင်းတယ
်နိုင်ငံတကာမီဒီယာတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကရခိုင်လူမျိုးတွေတကယ်ကြုံတွေ့နေရတာကိုမျက်ကွယ်ပြုထားပြီးမှန်မှန်သတင်းတွေထုတ်လွှင့်နေတာအစ္စလမ်အမျိုးသမီးတွေကိုလိမ်မှုဆန်ရအနိုင်ကျင့်နေတယ်လို့ဆွဆွဲနေတာတွေဟာတကယ်လက်တွေ့မှာနဲ့လုံးဝကွာခြားနေပြီးရခိုင်လူမျိုးတွေကသာပိုပြီးဒုက္ခရောက်နေရတာဖြစ်တယ်လို့မောင်နှောဒေတာကန်ဦးမောင်ဝင်းသိန်းကအခုလိုပြောဆိုလိုက်ပါတယ်
ဒီနေ့ရဲ့ conflict တွေကိုဖြေရှင်းဖို့အတွက်ဒီကနေ့ပဲနေတယ်ဆိုင်ငယ်တော်အစိုးရကကျွန်တော်တို့စီးပီးကပေါက်ပွဲရစစ်စစ်နေဖို့အကောင့်ဒီဘာမှဖြစ်မယ်ကြီးရောက်ရောက်စီးပီးကြကြလုပ်ရပါမယ်လက်ရှိကနိုင်ငံတကာမီဒီယာတို့ရဲ့အပန်နဲ့လက်ရှိကျွန်တော်တို့ခံစားနေရတဲ့အပန်တွေကဆရာရဆိုင်လုံးလောက်ကိုကျွန်တော်တို့ကကားနားနေပါတယ်ခင်ဗျအခုတကယ်ဖြစ်တော့တာကအခက်ကြီးတော့တာကရခိုင်အခက်ကြီးကြီးနေတာကရခိုင်ဗီဒီယိုတွေကတော့ဆောက်ရကျော်ရှိတယ်ရခိုင်ရောကဘီယို90ရှိတယ်ဘလို့လုပ်ပြီးတော့ရခိုင်တွေသွားလာမလဲကျွန်တော်စိတ်ပိုက်ဆိုင်ရာလုံးဆုံးမကအကျဉ်းရရကိုဖိခတ်တော့ဆရာကြအိတ်ကောင်းကြီးမေးလာဘူးကွာပြေးပြေးကြရတာပြေးပြေးမမဆုံးဆုံးသာသာသွားလာရရတဲ့ကျအေးဆောင်ရအဲ့ဒါအဲ့ဒီဆက်ကြောင်ကျွန်တော်ကဗီဒီယိုတွေဒီခိုင်နေနဲ့ဘလို့နေပါလို့လေဆိုတာဒါတော့အရှင်းပြေနိုင်တော့ဘူးကျွန်တော်တို့ရဲ့အကျိုင်းဒီနေ့ဒီတိုင်းရတာလေ
နေဆက်ဒေတာတိုင်းရင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်မဲ့ဒီစီမံကိန်းကိုမူလကကျေးရွာဆယ်ရွာထိတိုးချဲ့ဖို့လှုပ်ဆောင်ထားပေမဲ့ပြည်အောင်စုအစိုးရအစဉ်ကပနာမအနေနဲ့ခုနှစ်ရွာကိုသာတိုးချဲ့ဖို့ခွင့်ပြုထားတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်ရှင်